မေလ29ရက်တနင်္လာနေ့ကပြီးဆုံးသွားတဲ့21ရာစုပင်လုံးဒုတိယအစည်းအဝေးမှာပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်း1ဖြစ်တဲ့ကဏ္ဍပေါင်း38ခုကိုသဘောတူညလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။နိုင်ငံရေးစီးပွားရေးလူမှုရေးနဲ့မြေယာနဲ့သဘာဝပတ်ဝန်းကျင်စတဲ့ကဏ္ဍတွေမှာအများအားဖြင့်သဘောတူညီချက်ရရှိခဲ့ကြပေမယ့်လုံခြုံရေးနဲ့ပတ်သက်လို့တော့တစုံတရာသဘောတူနိုင်ခဲ့ခြင်းမရှိပါဘူး။အခုကျင်းပခဲ့တဲ့21ရာစုပင်လုံးဒုတိယအစည်းအဝေးကနေပြည်ထောင်စုသဘောတူစာချုပ်စီ UD89 ဖို့ဘလို့အလားအလာရှိနိုင်ပါသလဲ။မဆုမြမွန်ကစူးစီးတင်ပြပေးပါမယ်ရှင်။
အစိုးရတမရော်နဲ့တိုင်းရင်းသားအဖွဲ့အစည်းကိုယ်စားလှယ်တွေကြားမေလ24ရက်နေ့ကစလို့အကြိမ်နဲ့ဆွေးနွေးခဲ့ကြပြီးတဲ့နောက်21ရာစုပင်လုံးဒုတိယကြိမ်အစည်းအဝေးအဆုံးသတ်တဲ့တနင်္လာနေ့မှာပြည်ထောင်စုသဘောတူစာချုပ်အစိတ်အပိုင်း1ဆိုတဲ့သဘောတူညီချက်ကိုရရှိခဲ့ကြပါတယ်။နိုင်ငံရေးစီးပွားရေးလူမှုရေးမြေယာနဲ့သဘာဝပတ်ဝန်းကျင်စတဲ့ကဏ္ဍတွေအတွက်မူဝါဒသဘောတူညီချက်စုစုပေါင်း38ချက်ကိုစာချုပ်ချုပ်ဆိုနိုင်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကအဆိုပြုတင်သွင်းခဲ့တဲ့မူဝါဒအဆိုပြုချက်42ချက်မှာ38ချက်ကိုသာသဘောတူနိုင်ခဲ့ကြတာဖြစ်ပါတယ်။ညှိနှိုင်းမရခဲ့လို့နှစ်ရက်တောင်ပြည့်အောင်မဆွေးနွေးနိုင်ခဲ့ပဲသဘောတူညီမှုတစ်ခုမှမရခဲ့တာကတော့လုံခြုံရေးကဏ္ဍဖြစ်ပါတယ်။ဖက်ဒရယ်ပြည်ထောင်စုတက်မတော်ဆိုတဲ့အတုံးအနှုံးကိုတက်မတော်ဘက်ကလုံးဝလက်မခံနိုင်ခဲ့တာကြောင့်ရှေ့ဆက်မဆွေးနွေးနိုင်ခဲ့ကြတာပါ။သဘောတူညီချက်ရရှိခဲ့တဲ့ကဏ္ဍတွေထဲမှာလည်းညီနိုင်မရလို့သဘောမတူနိုင်ခဲ့တဲ့အချက်တွေရှိပါတယ်။ဥပမာနိုင်ငံရေးကဏ္ဍမှာဆိုရင်တိုင်းရင်းသားပြည်နယ်တွေခွဲမထွက်ရေးဆိုတဲ့အချက်နဲ့ပတ်သက်လို့တပ်မတော်နဲ့တိုင်းရင်းသားအဖွဲ့တွေကြားလုံးဝသဘောမတူနိုင်ခဲ့ကြပါဘူး။တခါစီးပွားရေးကဏ္ဍမှာဆိုရင်လည်းဖက်ဒရယ်စနစ်ကိုအခြေခံတဲ့စီးပွားရေးကိုဘယ်လိုပုံစံနဲ့လုပ်မှလဲဆိုတဲ့အချက်ကိုညီနိုင်မရခဲ့လို့သဘောတူညီချက်ထဲမှာမပါဝင်နိုင်ခဲ့ပါဘူး။လက်ရှိမြန်မာနိုင်ငံမှာတိုင်းနယ်ပြည်နယ်ကွဲနေတာကနေအားလုံးတန်းတူတတ်မှတ်ရေးကိုတော့နိုင်ငံရေးကဏ္ဍထဲမှာသဘောတူနိုင်ခဲ့ကြပါတယ်ပထဝီနဲ့လူမျိုးကိုအခြေခံပြီးတတ်မှတ်မှာဖြစ်တယ်လို့21ရာစုပင်လုံးညီလာခံဖြစ်မြောက်ရေးကော်မတီဝင်ဒေါက်တာဆလိုက်လျံမုံက VOA ကိုပြောပြပါတယ
်ကျွန်တော်တို့နာမည်တတ်မှတ်ကြီးကတော့ကျွန်တော်တို့ပြည်ထောင်စုဖွဲ့ဝင်ပြည်နေအားလုံးကိုကျွန်တော်တို့အနေနဲ့ပြည်နေလို့ခေါ်ချင်တယ်တိုင်းဒေသကြီးပြည်နေခွေးတယ်တခါဘိုးတို့ကပြည်နေပြည်မပြဿနာဖြစ်ပေါ်စေခဲ့တယ်ပြီးတော့ဗမာနဲ့အခြားတိုင်းရင်းသားတွေကြားမှာတွေ့ခွေးမှုဖြစ်စေခဲ့တယ်ထူးထွေးကြောင့်ကျွန်တော်တို့ကဒီပြည်ထောင်စုဖွဲ့ဝင်ပြည်နေအားလုံးကိုပြည်နေလို့ခေါ်ရင်ခေါ်တိုင်းလို့ခေါ်ရင်ခေါ်တိုင်းဒေသကြီးလို့ခေါ်ရင်ခေါ်နာမည်တူပုံစံတူတစ်ခုပဲဖြစ်ရမယ်ဆိုတော့ကျွန်တော်ကြည့်ပြတာမန္တလေးတိုင်းချေမန္တလေးပြည်နေအေရဝတီဆိုရင်အေရဝတီတိုင်းချေအေရဝတီတိုင်းပြည်နေဒါမှမဟုတ်ကျွန်တော်တိုင်းကိုသုံးမယ်ဆိုရင်ကချင်တိုင်းချင်းတိုင်းအေရဝတီတိုင်းမန္တလေးတိုင်းတူတူဒါမှကျွန်တော်တို့ကဒေသကြီးတော့မကြိုက်ဘူးကျွန်တော်တို့အနေနဲ့ဒီပြည်ထောင်စုထဲမှာအခြေခံတစ်ခုပေါ်မှာကျွန်တော်တို့လူမျိုးနဲ့ပထဝီနှစ်ခုစလုံးကိုချီခံပြီးတော့မှကျွန်တော်တို့ပြည်နယ်တွေဖွဲ့စည်းဖို့လိုအပ်ပါတယ်။အကြီးတွေ့ရတော့ကျွန်တော်တို့ဆွေးနွေးကြည့်ဖို့
တကယ်လို့ပြည်နယ်တိုင်းတွေထဲမှာကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေရှိနေမယ်ဆိုရင်အခြေအနေအရအဲ့ဒီကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေအနေနဲ့ပြည်နယ်အသစ်ဖွဲ့စည်းရေးဆိုတဲ့ခေါင်းစဉ်အောက်မှာတည်ကြားပြည်နယ်ဖြစ်လာနိုင်ခြေရှိတယ်လို့လည်းဒေါက်တာဆလိုက်လျံမုံကပြောပါတယ်။အခုပြီးဆုံးသွားတဲ့ဒုတိယအကြိမ်21ရာစုပင်လုံးညီလာခံမှာမူဝါဒအဆိုပြုချက်တိုင်းပြည့်စုံအောင်သဘောတူညီချက်မရခဲ့ပေမဲ့နောက်ထပ်ဆွေးနွေးမှုတွေကနေညှိနှိုင်းသဘောတူနိုင်လိမ့်မယ်လို့ဆွေးနွေးခဲ့ကြသူတချို့ကပြောပါတယ်။ဒါပေမဲ့လုံးဝသဘောမတူနိုင်ခဲ့တဲ့လုံခြုံရေးလိုကိစ္စမျိုးကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရှေ့ဆက်နိုင်ဖို့ဖြစ်နိုင်ပါရဲ့လား။အချိန်ယူညှိနှိုင်းရင်အလားအလာကောင်းတွေရှိနိုင်ပါတယ်လို့တက်မတော်သားကိုယ်စားလှယ်တယောက်ဖြစ်တဲ့ဗိုလ်မှူးချုပ်တင်အောင်ကပြောပါတယ်။
ဟိုအမြင်မတူမှုလေးတွေကတော့ရှိကောင်းရှိနိုင်ပါတယ်เนาะရှိနေတဲ့အမြင်မတူတာလေးတွေကိုလည်းတယောက်နဲ့တယောက်ညှိနှိုင်းပြီးတော့မှဒါအချိန်ယူပြီးတော့မှဆောင်ရွက်သွားရင်တော့အနာဂတ်မှာတော့အလားအလာကောင်းနေရှိလာမယ်လို့ယုံကြည်ပါတယ
်အခုဆွေးနွေးပွဲမှာသဘောတူညီမှုမရနိုင်ခဲ့တဲ့ကိစ္စတွေကိုကြည့်ရင်အခေါ်အဝေါ်အသုံးနှုန်းတွေညှိမရတာကြောင့်များပါတယ်Federal နဲ့ဆိုင်တဲ့ကိစ္စတချို့မှာသဘောတူနိုင်ခဲ့တာကတော့ရလာကောင်းဖြစ်တယ်လို့ဆွေးနွေးပွဲအပြီးမှာကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြာက VOA ကိုပြောပါတယ
်ပြောမယ်ဆိုရလာကောင်းတယ်ရလာတာရှိတယ်ဒါပေမဲ့တိတ်ပြီးပြည်ပြည်စုံဆိုတော့မဟုတ်ဘူးပေါ့ဆက်လက်ဆွေးနွေးစရာညီလာခံနဲ့ဆက်လက်ကျင်းပစရာရှိနေတာပေါ့ဒါကြောင့်မလို့ဒီတစ်ခါချမှတ်တဲ့ခေါင်းစဉ်တွေကသဘောတူညီနေတဲ့အချက်အချို့ပေါ့ဗျာအဲ့ဒါဖက်ဒရယ်နဲ့ဆိုင်တဲ့ဖြစ်တဲ့အတွက်ကြောင့်အကျိုးရှိပါတယ
်အခုစီဝေးပွဲပြီးသွားခဲ့ပြီမဲ့နောက်ဆက်ဆွေးနွေးမှုတွေလုပ်ရအောင်မှဖြစ်ပြီးအစစ်အစစ်ရရှိတဲ့သဘောတူညီချက်အားလုံးကိုစုစည်းပြီးတော့မှပြည်ထောင်စုငြိမ်းချမ်းရေးသဘောတူစာချုပ်ကိုချုပ်ဆိုနိုင်ကြမှာဖြစ်ပါတယ်21ရာစုပင်လုံးဒုတိယကြိမ်အစည်းအဝေးမှာသဘောထားကွဲလွဲမှုတွေထင်မြင်ချက်တွေအမျိုးမျိုးကွဲပြားခဲ့ပြီမဲ့ဗ ဘုံတူညီတဲ့သဘောထားအမြင်တွေဖြစ်လာအောင်ဆွေးနွေးညှင်းခုံညှိနှိုင်းနိုင်ခဲ့တာဟာအင်မတန်မှအားတက်စရာကောင်းတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကဆွေးနွေးပွဲပိတ်ပွဲမိန့်ခွန်းထဲမှာပြောသွားပါတယ်ပြည်ထောင်စုသဘောတူစာချုပ်ရဲ့အစိတ်အပိုင်းအဖြစ်သဘောတူညီချက်တွေကိုလက်မှတ်ရေးထိုးနိုင်ခဲ့တာနဲ့ပတ်သက်လို့လည်းတိုင်းရင်းသားပြည်သူတွေနှစ်ပေါင်းများစွာမျှော်လင့်ခဲ့တဲ့ငြိမ်းချမ်းရေးအိမ်ဘက်ကိုပထမဆုံးအနေနဲ့ကောက်ကြောင်းတွေစတင်ရေးဆွဲနိုင်ခဲ့တာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောသွားပါတယ်27ရာစုပင်လုံစည်းဝေးဝဲဒုတိယကြိမ်ကျင်းပပြီးသွားပြီမဲ့ဖက်ဒရယ်နဲ့ပတ်သက်တဲ့အမြင်အပေါ်တက်မတော်နဲ့တိုင်းရင်းသားတွေကြားကွဲလွဲနေသေးတယ်လို့စည်းဝေးဝဲတွေကိုသတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်မတ်မီခါကပြောပါတယ်ဖယ်ရိုဆိုရာနဲ့ခွဲထွက်မှာပဲဆိုတဲ့အမြင်မျိုးတွေရှိနေကြသေးတယ်လို့သူကပြောပါတယ်။ဒါအပြင်အပြစ်ခတ်ရဆဲရေးသဘောတူစာချုပ် NCA ကိုလက်မခံဘူးလို့ကြေညာထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေလည်းရှိနေသေးတာကြောင့်ငြိမ်းချမ်းရေးအတွက်ပြည်ထောင်စုသဘောတူစာချုပ်မှာလက်နက်ကိုင်တိုင်းဒေသအဖွဲ့အားလုံးပါဝင်လက်မှတ်ထိုးဖို့ဆိုတာကတော့မလွယ်နိုင်သေးပါဘူးရှင်။